မလေးရှားနိုင်ငံမှာဇာတိရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့ထင်ရှားတဲ့မလေးရှားနိုင်ငံရေးသမားအန်ဝါအီဗရာဟန်ဟာဒီရွေးကောက်ပွဲမှာနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တောင်ပိုင်းကန်ယူရန်မျိုးဖြစ်တဲ့ဖော့ဒစ်ဆန်မှာထောင်နဲ့ချီတဲ့သူတွေဟာမဲပေးဖို့မဲယုံလို့ဆိုတွားခဲ့ကြပြီးတော့အန်ဝါဟာအဲ့ဒီလက်လက်တဲ့နေရာမှာတခြား6ဦးနဲ့ရှင်ပြန်ရတာပါ။နှစ်ပတ်ကြာအပြင်းထန်မက်ဆေ့ချ်စီးရင်ခဲ့ကြတာဟာအန်ဝါအတွက်တာမကြပဲမဟာတီယာနဲ့တခြားဆွေရဖော်ဝင်ကြီးအတွက်လည်းရေးပါခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်ပေါင်း9000ကျော်ရဲ့80ရာခိုင်နှုန်းကမဲပေးမယ်လို့ထပ်မံထားပြီးတော့ရွေးကောက်ပွဲရလဒ်ကိုစနေနေ့ညမှာကျင်းပမယ်လို့ပြောပါတယ်။အသက်92နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရွယ်အကြီးဆုံးခေါင်းဆောင်ဝန်ကြီးချုပ်မဟာတီယာကတော့သူဟာနှစ်နှစ်ထံမနည်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မှာဖြစ်ပြီးအန်ဝါကိုတာဝန်လွှဲပေးသွားမယ်ဆိုပြီးတော့ကတိပေးထားတာပါ။အန်ဝါဟာအာနာယမဟာမိတ်ညွန်ပေါင်းအဖွဲ့ရဲ့တည်ထောင်ခေါင်းဆောင်တဦးဖြစ်ခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်မဟာတီယာနဲ့1998ခုနှစ်ကအာနာလွန်ဆွေးနွေးတွေအတွင်းသူ့အပေါ်ဓမ္မတာနဲ့ဆက်ကျင်တဲ့လိင်ဆက်ဆံမှုအဂတိလိုက်စားမှုတွေနဲ့ဆွေးကျက်တင်းပြီးတော့ဖမ်းဆီးထောင်ချခဲ့ပါတယ်။မဟာဗျာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကသူဟာဝန်ကြီးချုပ်ပြန်ဖြစ်လာတာပါ2004ခုနှစ်ကပြန်လွတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာတော့ဓမ္မတာနဲ့ဆက်ကျင်ပြီးတော့လိင်ဆက်ဆံတယ်လို့ဆွေးဆက်ပြီးတော့ပြန်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါဟာသူ့အပေါ်နိုင်ငံရေးအရာလုံးချက်မှုဖြစ်ကြောင်းရင်းဆိုပါတယ်။တောက်ကြနေတာမဲဆွေးပွဲအဆုံးမှာတော့အန်ဝါကသူသာဝင်ကြီးလို့ဖြစ်လာမယ်ဆိုရင်မဟာတီယာနဲ့ပတ်သက်သမျှနောက်ကျောင်းပြန်လာမှာမဟုတ်ပဲလွတ်တော်ကိုအတွင်တဲ့နဲ့ပြန်လဲဖွဲ့စည်းဖို့သာအာရုံစိုက်လှုပ်ဆောင်သွားမယ်လို့ပြောပါရခင်ဗျာ